အောက်တိုဘာလ3ရက်နေဝင်ဘာလအတွင်းမှာဖရီးပခါတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းမောင်းတော်မြို့နယ်တွင်ဒေသတွေကိုတည်င်းသမားတချို့တွားရောက်ခွင့်ရပြီးတော့ဒေသခံတွေကိုရောသက်ဆိုင်ရာတာဝန်ရှိသူတွေကိုပါတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။လက်နက်ကိုင်တွေပေါ်စစ်စင်ရေးတွေမှာလူခွင့်ဖြိုးပေါက်တာတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်မှာဒေသခံတွေဘက်ကပြောဆိုမှုအမျိုးမျိုးဖြစ်နေတာကြောင့်အဖြစ်ပြက်မှန်ကိုသုံးသပ်ပေးဖို့အချိန်ယူရမယ်လို့ AUK မှာလိုက်ပါသွားတယ်တည်င်းစာဆရာဦးစီသူအောင်မြင့်က VOA ကိုပြောပြပါဗျာ။ဖီယိုမြန်မာပိုင်းတရင်တော်ကိုထက်အောင်ကဆက်တယ်မေးမြန်းထားပါတယ်ရှင်
။သွားရောက်ခဲ့ရဲ့ပေါ့နော်ဒီခီးစဉ်အကြောင်းလေးချမ်းမြေးလေးပြောပြပေးပါလားခင်ဗျာ
။ပထမဦးဆုံးလေကြားသောရဲတပ်ဖွဲ့ဌာနချုပ်ရှိတဲ့ကြီးကန်းပြင်စခန်းကိုပေါ့နော်ကြီးကန်းပြင်အဲ့ဒီဌာနချုပ်ကိုအဲ့ဒါရောက်တယ်။အဲ့ဒီဌာနချုပ်မှာအဲ့ဒီရဲမှုချုပ်စမ်းလွင်အတူကိုယ်တိုင်တရင်မီဒီယာသမားတွေကိုဖြေပေးပြီးတော့မှအဓိကဖြစ်စဉ်ကအဲ့ဒီမှာဖြစ်ခဲ့တာဆိုတဲ့အခါကျတော့အဲ့မှာဖြစ်စဉ်ဖြစ်ခဲ့တဲ့နေရာတွေကိုလည်းဒီကိုယ်တိုင်လိုက်ပြပြီးတော့မှဘယ်ကနေပြီးတော့မှဝင်လာတယ်ဘယ်ကနေတဲ့နေရာမှာဆိုရင်ရဲတပ်ဖွဲ့ဝင်တွေကြားဆုံးတဲ့လက်နက်တိုက်ကဘယ်နားမှာပါအားနည်းရှိတယ်ပါ냐အကုန်လုံးအဲ့ဒါတွေသူရှင်းပြတယ်အဲ့ဒါပြီးတော့မှဆက်ပြီးတော့သွားတယ်ဝပိယွာဆိုတာမိလောင်ထားတဲ့အဲ့ဒီလူတွေရှိတဲ့နေရာတွေကိုလည်းရောက်တယ်အဲ့ယွာတွေကိုလည်းရောက်တယ်ပြီးတော့မှဒီမျိုးစုံပေါင်းပြီးတဲ့ယွာတွေကိုလည်းအဲ့ဒါတွေလည်းရောက်တယ်ဟိုယွာအလုံးပေါင်း၃ယွာပြီးတော့မှနောက်ဟိုစားပေါ့မခူရဆိုတော့အဲ့ဒီတိုက်ခိုက်ခံရတဲ့ရဲတပ်ဖွဲ့စခန်းပေါ့အဲ့ဒီစခန်းကိုလည်းရောက်တယ်မခူရယွာကိုလည်းရောက်တယ်အဲ့လိုဒီနေ့အချမ်းပြင်းကတော့အဲ့ဒါပါပဲ
ဒီနေ့ဆရာတို့တောရောက်ခဲ့တဲ့အထဲမှာပေါ့လို့ဒီပြိပခဖြစ်ခဲ့ရဲ့ခူရနဲ့ကြီးကန်းပြင်လည်းရောက်ခဲ့တယ်ဆိုတော့ဒီဒေသနှစ်ခုမှာရှိတဲ့မြေပြင်အခြေအနေကရောလက်ရှိအနေအထားကဘယ်လိုများရှိပါလဲဆရာဘာတွေများတွေ့ရှိရပါလဲခင်ဗျာ
ကြီးကန်းပြင်ယွာစင်တော့ဒါသူရှင်းပြကြရအဲ့ဒီမှာဟိုပြန်လာပြီးတော့မှနေထိုင်တာမရှိဘူးအဲ့ဒီယွာမှာအရင်တချို့မီးရှို့ဟိုခံထားတာရှိတယ်နောက်ယွာသားတွေကအဲ့ဒါကြောက်လို့ယွန်းလို့မဖြစ်ပါဘူးနော်အဲ့ဒီမှာပြန်လာတာတော့အဲ့ဒါတော့မရှိဘူးအလားတူပဲအဲ့ဒီဝပိုက်ယွာဆိုလဲဒီသဘောပဲအဲ့ပြီးတော့မှငခူရယွာကြတော့အဲ့ဒီသဘောမျိုးမဟုတ်ဘူးငခူရယွာမှာတော့ငခူရအခန်းအတိုက်ခိုက်ခံရပြီမဲ့အဲ့ဒီနားမှာရှိတဲ့ယွာပေါ့ငခူရယွာကသူကအလုံးအဲ့ဒီမှာအုပ်စုလိုက်အုပ်စုလိုက်ပေါ့ယွာသေးလေးတွေအုပ်စုလိုက်မှဆိုရင်ရခိုင်ယွာလေးလေးပဲရှိတယ်နောက်ဟိန္ဒူယွာကလေးပဲရှိတယ်ပြီးတော့မှမွတ်စလင်ယွာဆိုရင်သူကအကြီးကြီးပဲလူကြီး6000တပေါင်းလောက်တော့ရှိမှာပေါ့နောက်ပြီးတော့မှဒီငခူရလာပြီးတော့မှစခန်းကိုဝင်စီးရစီမှာတည်သွားတဲ့အဲ့ဒီဟိုဟာတယောက်ချင်းမွတ်စလင်တယောက်ဆိုလည်းအဲ့ဒီငခူရယွာထဲမှာသူအိမ်ဒီပိုင်းလည်းရှိတာပေါ့နော်ဆိုတော့အဲ့ဒီယွာကဒီမှာအဖမ်းခံရတာရှိတယ်နောက်တချို့ဆိုရင်လည်းဟိုကြောက်လန့်ပြီးတော့လည်းဖြစ်နိုင်တယ်နောက်ပြီးတော့မှအကျန်းဖက်မှုမှာပါပြီးတော့မှသူတို့ဖမ်းမှလို့လည်းဖြစ်နိုင်တယ်အဲ့လိုထွက်ပြေးသွားတာတွေကလည်းလူကြီးတထောင်နီးပါးလောက်တော့မှရှိတယ်လို့ပြောတယ်ယွာကလည်း
နောက်တစ်ခုကဒီဆရာတို့လက်ရှိအခုတင်းတောက်တွေသွားတာကအစိုးရရဲ့အစီအမံနဲ့လည်းသွားရဲပြီးတော့လုံခြုံရေးအင်အားတွေနဲ့လည်းသွားရဲဆိုတော့ဆရာတို့ဒေသခံတွေနဲ့တွေ့ဆုံတဲ့အခါမှာရောနောက်တစ်ခုကဒေသခံတွေနဲ့ပေါ့နော်မိခွင်းနေမိတဲ့အခါမှာရောလွတ်လွတ်လပ်လပ်တင်းရယူခွင့်ရပါလားခင်ဗျ။
အဲ့ဒါကတော့ဟိုရတယ်ဥပမာအားဖြင့်ဆိုရင်ရွာတရွာရောက်တဲ့အခါဆိုရင်သူတို့လူတွေအများကြီးရှိနေတယ်ရှိနေတဲ့အခါကျတော့တင်းတောက်တွေကတော့ကိုကြိုက်တဲ့လူကိုကိုယ်အဲ့ဒီမှာဆွဲပြီးတော့မေးတာဒီပါလိမ့်လဲလုပ်လို့ရတယ်ဟုတ်တယ်တချို့ယွာတွေမှာဆိုရင်တော့ဥပမာလေးပဲပြောတယ်ဥပမာဒါတက်မတော်ကဖြစ်သားတွေကမိရှို့တယ်ဆိုပြီးတော့မှအဲ့လိုဆွဆွဲတဲ့လူတော်မှအဲ့ဒါနှစ်ယောက်လောက်အဲ့ဒါမျိုးတွေ့တယ
်ပြိပခဖြစ်ပြီးတဲ့နောက်ပိုင်းမှာပေါ့လေဒီနိုင်ငံတကာအတိုင်းအဝန်းကဝေဖန်နေကြသလိုအဲ့ဒီဒေသမှာရခိုင်လူမျိုးတွေနဲ့ဒီအစ္စလမ်ဘာသာဝင်တွေကြားခွဲခြားဆက်ဆံမှုပေါ့နော်ဒါမှမဟုတ်ဘူးဆိုရင်ဒီစစ်တပ်ရဲ့နေမြေရှင်းလင်းမှုအပိုင်းမှာရောတစုံတရာအားနည်းရတွေရှိရလို့ဆရာတို့တွေ့ရှိရပါလားခင်ဗျအ
ခုရယွာမှာဆိုရင်ပြပြချက်မှာတော့မဟုတ်ဘူးသူတို့အဲ့ဒီအနေကနေကိုယ်တိုင်ပါတယ်ပါပြီးတော့မှဘယ်အိမ်ကိုဆိုရင်လဲသူတို့လုံခြုံရေးယူလိုက်တယ်ဒီလုံခြုံရေးယူပြီးဘသူ့ကိုတွေ့ကျင်ပါလို့ဆိုရင်အဲ့ဒီလူဟိုကထွက်လာတယ်ထွက်လာပြီးတော့မှဖြစ်ကြွေးလောက်ကြတယ်ပါလို့ဆိုရင်လဲပြီးပဲခေါ်သွားတာမျိုးတွေမလုပ်ဘူးဖမ်းဖမ်းကမှသာဖမ်းရောပေါ့နော်ဖမ်းတော့မှသာဒါသူတို့ဥပဒေတိုင်းရဲလဲအတားတို့ဘာလို့လုပ်ကြဒီလိုမှမဟုတ်ဘဲနဲ့အဲ့ဒီရွာထဲမှာပဲဟိုချစ်တာဆေးတာတို့ဘာလို့အဲ့လိုမျိုးတွေရိုက်တာနှက်တာတွေဒီလိုတွေမလုပ်ဘူးလို့အဲ့ဒီကုလားတော့ရွာသားတွေကိုယ်တိုင်ပြောတယ်ဒါပေမဲ့ဆွဆွဲတဲ့ယွာလည်းရှိတယ်ပြောတဲ့စီမာကလည်းဟိုတစ်ဖက်နဲ့တစ်ဖက်ဟိုဘာလဲမတူဘူးပေါ့နော်ပြောတာဆိုတာတွေကမတူဘူးအလေးစားတွေကမတူဘူ
းကျေးဇူးများတင်ပါတယ်ဆရာဟုတ်ကဲ့ပါခင်ဗျ